မနက်ငယ်ဒီမိုကရေစီလမ်းကြောင်းပေါ်ပြင်ရောက်အောင်ကြိုးစားနေတဲ့လူစုကိုအမေရိကန်ကအခိုင်အမာထောက်ခံနေပါတယ်လို့အမေရိကန်ဒုတိယသမ္မတကမလာဟဲရစ်ကဒီကနေ့ပြောပါတယ
် The United States remains deeply alarmed by the military coup in Burma. We condemn the campaign.
ဒီမနက်ငယ်မှာဆရာနာသိမှုအပေါ်အမေရိကန်ပြည်ထောင်စုအနေနဲ့အထူးပဲစိုးရိမ်စေရှိပါတယ်။အကြမ်းဖက်ဖိနှိပ်ချုပ်ခွဲတဲ့လုပ်ရက်ကိုကျွန်တော်တို့ပြစ်တင်ရှုတ်ချပါတယ်သူတို့နိုင်ငံကိုဒီမိုကရေစီလမ်းကြောင်းပေါ်ပြန်ရောက်အောင်လှုပ်ဆောင်နေကြတဲ့လူလူကိုထောက်ခံအားပေးဖို့ကျမတို့တန်လိခံချထားပါတယ်။အင်ဒိုပစိဖိတ်ဒေသတစ်လျှောက်ကနိုင်ငံတွေအနေနဲ့လည်းဒီကြိုးပမ်းမှုမှာကျမတို့နဲ့အတူပူးပေါင်းပါဝင်မယ်လို့တကယ်ကိုပဲမျှော်လင့်ပါတယ်ဆိုပြီးဒီကနေ့စင်ကာပူမှာပြောတဲ့နိုင်ငံတိုင်းမူဝါဒဆိုင်ရာမိန့်ခွန်းထဲမှာဒုသမရဟဲရစ်ကထည့်ပြောသွားတာပါ။မြန်မာနိုင်ငံဒီမိုကရေစီပြန်လည်တည်ဆောက်ရေးမှာနိုင်ငံတကာတိုင်ဝမ်အနေနဲ့မဖြစ်မနေကူညီဖို့လိုအပ်တယ်ဆိုတော့ကိုစင်ကာပူဝန်ကြီးချုပ်နဲ့ဆွေးနွေးခဲ့တယ်လို့လည်းဒုသမရဟဲရစ်ကတင်လာနေမှာပြောခဲ့ပါသေးတယ်အခြေတော်ကြော်ဒီတော့ခီးစဉ်ဖြစ်စင်ကာပူမှာရောက်ခဲ့ချိန်တွင်တောင်ကျိုးပင်နယ်ရေပြင်နယ်နိမိတ်ပိုင်ဆိုင်မှုအငင်းပွားနေတဲ့ကိစ္စနဲ့အတူမြန်မာအရေးကိုလည်းဒုသမ္မတဟဲရစ်ကထည့်သွင်းပြောဆိုခဲ့တာပါတောင်ကျိုးပင်နယ်ထဲမှာတရုတ်တို့ရဲ့လုပ်ရည်တွေဟာချင်းချောက်အနိုင်ကျင့်ဖိအားပေးတဲ့အဆင့်ရောက်နေပြီးဒီဥမာငယ်ရဲ့လုံဆောင်ချက်တွေကိုစန့်ကျင်နေကြတဲ့ဒေသတွင်းကမဟာမိတ်တွေကိုအမေရိကန်ကအခိုင်အမာထောက်ခံသွားမယ်ဆိုတော့ကိုလည်းဒုသမ္မတဟဲရစ်ကပြောခဲ့ပါတယ်ဒုသမ္မတကမလာဟဲရစ်ကဒီနေ့မှာစင်ကာပူကနေဗီယက်နမ်နိုင်ငံကိုခီးဆက်သွားပြီးဖြစ်ပါတယ်